သူတွေးသူမြင်စီစဉ်ကကျူစွာရခင်ဗျာ BAT လို့ခေါ်တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ2008ခုနှစ်ကစတင်ပေါ်ပေါက်လာခဲ့တာဖြစ်ပြီးအခုနောက်ပိုင်းမှာထိုင်းလုပ်ငန်းရှင်တွေလက်ထဲရောင်းစားခံထားရတဲ့မြန်မာနိုင်ငံသားအလုပ်သမားတွေကိုကယ်တင်တဲ့လုပ်ငန်းတွေကြောင့်ထင်ရှားလာခဲ့တဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ် BAT အဖွဲ့ရဲ့တာဝန်ခံဦးကျော်တောင်းကမြန်မာအလုပ်သမားတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကိုဘယ်လိုစကူးရည်ရွယ်ချက်တွေနဲ့ကူညီဆောင်ရွက်ပေးနေတယ်လဲဆိုတာဒီလိုဆက်ပြောပြပါတယ်
ဘာကမဟာရှင်ပေါ့နော်ကျွန်တော်တို့လည်းအနည်းပေါင်းဝင်မှရှိတယ်အလုပ်သမားတွေဟာတော်ပဲအကာအကွယ်မဲ့နေတာကိုတွေ့ရတယ်ကျွန်တော်တိုင်းကိုရောက်ပြီးတော့ကျွန်တော်ရောင်းချီလို့သမားများအဖွဲ့ဘာကောက်တာဝန်ခံဖြစ်တဲ့လောက်ခဲ့သေးတယ်ဆိုတော့ဒီအလုပ်သမားစိတ်ကြဟာမဖြစ်နေလို့ရမယ့်အလုပ်ဖြစ်ရှိနေတယ်ကတပိုင်းပြီးတော့မလုပ်ပဲနေပြန်တော့လည်းဖြစ်မဲ့နေထိုင်မှုကမရှိအဲဒါဒီပဲလေကျွန်တော်တို့တိုက်ပြီးတဲ့လူမျိုးအတွက်ကျွန်တော်လှုပ်ရှင်းပဲဖြစ်တယ်ဆိုပြီးတော့အဲ့ဒီလိုဟိုစိတ်ကူးစေတနာနဲ့ထားပြီးတော့အလုပ်လိုက်တာပဲဖြစ်ပါတယ်။ထိုင်းမှာလုပ်နေတဲ့အလုပ်သမားတွေမှာတရားဝင်ဖြစ်ဖြစ်တရားမဝင်ဖြစ်ဖြစ်ထိုင်းလူမျိုးနဲ့ထိုင်းလောက်မှရှင်ရဲ့မိမျိုးမျိုးနဲ့ကိုမှုကိုခံရတယ်။လောကလာစားမရတာရှိတယ်။တရားဝင်မိမိအလုပ်သမားကိုယ်နဲ့ကန်ဆောင်ရမယ့်စာရွက်စာတမ်း passport တွေကန်ခွင့်ရှိတာတွေရှိတယ်။နောက်ပြီးတော့နေထိုင်မကောင်းလို့ဆေးဝါးကုသခွင့်မရတာတွေရှိတယ်။လောခတောင်းလို့မရတာတွေရှိတယ်။မတရားဖန်ဆီးရှုံတော့ခံရတာတွေရှိတယ်။ဒီလောက်တွေကိုကျွန်တော်တို့အဓိကလုပ်ပါတယ်။ပညာတတ်လူတိုင်းကြမှာလဲပညာတတ်လူတိုင်းကြအလျောက်။ရေသမားမှာလဲလေသမားအလျောက်။ရေလုံးသမားမှာလဲအလုံးသမားအလျောက်ပေါ့နော်။လူတိုင်းလူတိုင်းမှာအခွင့်အရေးကိုယူရှိရတယ်။ဆိုတော့ဒီလိုပဲဒီဘက်ကိုရောက်လာတဲ့အလုံးသမားတွေဟာဘုန်းတော်ကကျွန်တော်တို့စပြီးတော့လောက်ခါကြတော့ဘာမှလုံးလို့ဆိုတော့မရှိဘူးမြန်မာသူရဲ့ဥပဒေကပြဋ္ဌာန်းချက်ကိုလည်းခံရတယ်။ဟဲ့မျိုးတွေရဲ့နှိမ့်ကွမှုကိုလည်းခံရတယ်။လောက်ကင်စားတာကိုအခွင့်အလမ်းတွေနေပါပြီးတဲ့မှာတကယ့်ကိုစည်ရဲနှူစာနေတဲ့မြန်မာပြည်သားတွေဒီဘက်ကိုထွက်လာတော့အဲ့ဒီထွက်လာတဲ့လူတွေကကိုယ့်ပြည်မှာလည်းပဲအသာစည်ရဲအနေစည်ရဲစိုးရင်ကြောင်းကြမှုကနေဒီဘက်ကိုရလာတာလေစိုးရင်ကြောင်းကြမှုရှိနေမှာလေဒီလူတွေကိုကျွန်တော်တို့တွေနဲ့ပါတယ်မြောက်ကူညီနိုင်မလဲဆိုတဲ့ဘာပဲဖြစ်ဖြစ်ကိုနိုင်တယ်လားကိုတိုင်ကိုကြမဟုတ်ရင်တော့မှအရန်တော့ညာတစ်ခါလောက်ပေးနိုင်ရင်ကောင်းပါရဲ့ဆိုတဲ့စိတ်ကူးစေချင်တာလေးနဲ့ဟိုလောက်ရရှိဖြစ်တယ
်မြန်မာနိုင်ငံသားတွေတန်းနဲ့ချီတွားရောက်လွတ်လွတ်ကဲ့နေတဲ့ထိုင်းနိုင်ငံမှာအလုပ်ပွဲသားတွေအလုပ်ရှင်တွေရဲ့ကောင်းမွန်ဖြတ်အမျက်ထုတ်မှုတွေနှိပ်စက်မှုတွေအခွင့်အရေးချိုးဖောက်မှုတွေနဲ့ကြုံတွေ့နေရတဲ့မြန်မာအလုပ်သမားတွေဟာဒီကနေ့အထိဒုနဲ့ဒေးဆိုသလိုရှိနေကြပါအင်ဖော်လုပ်ငန်း၊ငါးပစွန်ပင်လယ်စာထုတ်လုပ်ရေးလုပ်ငန်း၊ရေလုပ်ငန်းစတဲ့ဆက်ယုံအလုပ်ယုံတွေမှာရောင်းစားခံထားရတဲ့မြန်မာအလုပ်သမားတွေဟာပြန်လည်းမရှိ၊ကဲတင်မဲ့သူမရှိနဲ့ဆိုးရတဲ့ဘဝအမှောင်ထဲမှာပိတ်မိနေကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာတရားဝင်ဖွဲ့စည်းထူထောင်ခွင့်ရရှိထားတဲ့အဖွဲ့အစည်းတစ်ခုမဟုတ်ပေမဲ့လည်းကုလသမဂ္ဂအပါအဝင်တခြားတရားဝင် NGO အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကုညီလုပ်ငန်းတွေကိုအခုနောက်ပိုင်းမှာထိထိရောက်ရောက်ဆောင်ရွက်လာနိုင်ပြီလို့ဦးကျော်တောင်းကပြောပြပါတယ်။ထိုင်းနိုင်ငံအလဲပိုင်းကောင်ကေဒေတာမှာရှိတဲ့ငါးဖန်းကွန်ရက်လုတ်တဲ့ဆက်ယုံကြီးတယုံမှာလောအခနဲ့နဲ့နဲ့ပိတ်လောင်ခိုင်းစေခံရတဲ့မြမအလုသမား1300ကို2009ခုနှစ်ကုန်ပိုင်းကတခြားအဖွဲ့အစည်းတွေနဲ့တွားရောက်ကဲထုတ်နိုင်ခဲ့တာအပါအဝင်ရောင်းစားခံရတဲ့မြမနိုင်ငံသားတွေအခွင့်အရေးဆုံးရှုံးနေတဲ့မြမအလုသမားတွေကိုတစ်နှစ်ထက်တစ်နှစ်ပိုမိုတိုးမြင့်ကဲတင်နိုင်ဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ်အခု2012ခုနှစ်မေလ15ရက်နေ့ကကဲတင်ခဲ့တဲ့ရင်းနှင်းစရာအတွေ့အကြုံတစ်ခုကိုလည်းဦးကျော်တောင်းကဒီလိုဆက်ပြောပြပါတယ်
မဟာဆိုင်မှာလူပေါင်း140နဲ့600ကိုပြင်ဆင်ခဲ့တဲ့စိတ်ကြကိုပြောမယ်ဆိုလို့ရှိရင်အဲ့ဒီအလောက်ယုံဟာအောက်နိုင်ငံခြံကြီးရောဆေးပေကြောကြောလောက်မြင်တယ်အလုပ်သမားတွေကအဲ့ဒီမှာနှစ်နှစ်ကနေအနည်းဆုံး6လအတွင်းမှာရှိတယ်လောကတစ်နှစ်ကိုဖြေပတ်ပေးရတယ်ဒီကံကလုံးပြီးတော့အလုံးမလုံးနိုင်လို့အလုံးမလုံးရှင်တော့အလုပ်သမားတွေဖြစ်ဖြစ်နေထိုင်မကောင်းတဲ့အလုပ်သမားတွေပုံစံပြတဲ့အနေနဲ့မြေအောက်မှာအမှောင်ခံရှိတယ်လုံးဝနဲ့တဲ့ဆိုးဆိုးဝါးနဲ့မြောက်ခန့်ချင်အဲ့ဒီမြောက်ခန့်ချင်မှာပိတ်ပြီးတော့လင်းကရှောက်ရကြားပြရင်ငါထားပလေးတယ်။မုံမင်းလေးနေပြီးတော့မှတ်လာတလာဆိုပြီးတော့ထုတ်ပြီးတော့ယူလာတယ်။အဲ့ဒီမှာအုတ်ရှုပ်တဲ့မြန်မာလူကုန်ကူးတဲ့မြန်မာပွဲစားနှစ်ယောက်ကဘာဝရိုက်တယ်။ဘကိုးကမဝင်းဆိုတဲ့ကောင်မလေးကြပြော။ဦးလေးကသူတို့ကပွဲစားကထိုင်ကုန်ကတင်ပလင်ခွဲခြေရှိခြေပြီးတော့ထိုင်တယ်။သမီးတို့ကဟောကြောင့်ထိုင်ပြီးတော့ဒီဘက်လေးဆိုတော့သူရိုက်မဲ့တဲ့ဘာကိုထိုးပေးရတယ်လေ။သူတို့ကမျက်ရည်ကျတဲ့နဲ့ပြောကြတယ်။အဲ့ဒီမှာတဲ့၁၀နှစ်အောင်ခလေး၆ရောက်ခဏရောက်ပါလေကျွန်တော်တို့ဝင်လာတာနဲ့မိဘတွေဝင်လာကြလို့ဝင်လိုက်ကြတာဗျာသိကြပြီးတော့ကျွန်တော်တို့ကျမတို့ကိုခေါ်ပါမထားခဲ့ပါနဲ့ဆိုပြီးတော့အထူးသဖြင့်ဒီလို လူကုန်ကူးခံရတဲ့လူတွေကိုကယ်တင်ရတဲ့အခါမှာကျွန်တော်တို့လည်းအရင်လည်းစိတ်ထိတ်ထိတ်ကြွေးပြီးအရင်လည်းအတော်များတယ်ဗ
ျ။အင်းကြီးနိုင်ငံတွေမှာတွားရောက်လှုပ်လှုပ်ကန်နေကြတဲ့မြန်မာအလုပ်သမားတွေကြားအခုလိုဆိုးရတဲ့ဘဝမျိုးတွေကြုံတွေ့နေရတယ်ဆိုတဲ့သတင်းတွေကိုကြားသိနေရပြီးမယ်လဲ။အလုပ်ကန်ရကျင်တဲ့မြန်မာနိုင်ငံသားတွေဟာနေ့စဉ်ရက်ဆက်ဆိုးသလိုနိုင်ငံတွင်းကနေတဖွဲဖွဲထွက်ခွာနေကြဆဲပါ။ဒီလိုအခြေအနေမှာအစိုးရဘက်ကတတိပြုဆောင်ရွက်တဲ့အရေးကြီးတဲ့အချက်တချို့ကိုလည်းဥကြောတောင်းကဒီလိုထောက်ပြပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံမှာအလောက်ကန်အခွင့်အလမ်းတွေမရှိသေးတဲ့ကာလပတ်လုံးတော့ကျွန်တော်တို့တိုင်းပြည်ကလူတွေကတနည်းမဟုတ်တနည်းနဲ့အင်းနရှင်တင်နေတာလာနေရမှာပဲ။အဲ့လိုလာတဲ့နေရာမှာတရားဝင်လာမယ့်အခွင့်အလမ်းတွေမရှိကြဘူး။အလို့သမားလူတိုင်းသားဆိုတဲ့ကောအဆင်ပြေတဲ့လူတိုင်းသားမဟုတ်ဘူး။သူတို့မှာတရားဝင်လာဖို့အတွက်ငွေကြေးဟာမတတ်နိုင်ကြဘူး။ဆိုတော့နိုင်ငံအစိုးရအနေနဲ့လူသိတဲ့ကူနဲ့တက်တော့တက်တာတရားဝင်အလို့သမားဖြစ်တဲ့အတွက်တကယ်ကိုဖန်တီးပြဖို့လိုပါတယ်။ဒီလိုဖန်တီးတဲ့နေရာမှာနိုင်ငံအစိုးရအနေနဲ့ငွေကြေးမတတ်နိုင်ရင်တောင်မှကုလသမဂ္ဂတို့လို ILO တို့လို IOM တို့လို့အဲ့ဒီလိုအဖွဲ့အစည်းတွေရဲ့အကူအညီနဲ့ဒီအလို့သမားတွေတကယ်ကိုတရားဝင်ကျေကျွန်မဟုတ်ဘူးလေလွတ်လပ်တဲ့အလို့သမားတရားအနေနဲ့သွားပါလာပါလောက်ပါနေပါလို့ရှင်းနေအောင်အစီအစဉ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့မြန်မာထိုင်းကျွတ်တွေပူးပေါင်းပြီးတော့မှလုပ်ပေးမှသာလေဒီလိုပြိနဲ့ခံနေရတဲ့ဒီလိုရောက်ကြခံနေရတဲ့ပေါ်ရကလွတ်မယ်လို့ရှင်းနေ
PD ဟန်နိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့တာဝန်ငယ်ဦးကျော်တောင်းရဲ့အတွေ့အမြင်တွေကိုကောက်နှုတ်ပြန်ဆက်ရင်းအခုတစ်ပတ်သူ့အတွေ့အမြင်အစီအစဉ်ကိုလည်းဒီမှာရှင်းနာခွင့်ပြုပါနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ